ရခိုင်ဒေသကလူ့အခွင့်အရေးချိုးဖောက်မှုတွေကိုမြန်မာဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အပေါ်အယုံကြည်မရှိကြောင်းနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့ဗက်လိုင်းမှုတွေရှိနေတယ်လို့ HRW လူ့အခွင့်အရေးဆောင်ကြီးအဖွဲ့ကပြောပါတယ်။မြန်မာအစိုးရကတော့ရခိုင်ဒေသမှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုလက်ခံထားပြီးချိုးဖောက်သူတွေကိုအရေးယူပြစ်ပေးနိုင်ဖို့စုံစမ်းနေစေမှုကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်လက်ရှာဖွေရေးနိုင်ငံကအဖွဲ့အစည်းစေလွတ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့နိုင်ငံတော်သမ္မတရုံးကတုံ့ပြန်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူ့အခွင့်အရေးချိုးဖောက်မှုကြေကြေပြန့်ပြန့်ဖြစ်ပေါ်နေတယ်ဆိုတဲ့စုစွဲချက်အတွက်နိုင်ငံကစုံစမ်းရေးအဖွဲ့အစည်းလွတ်ဖို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးကောင်စီကမတ်လ24ရက်တောက်ကြနေ့ကဆုံးဖြတ်လိုက်တာပါမြန်မာအစိုးရကတော့ဒီဆုံးဖြတ်ချက်ကိုလက်မခံတယ်လို့နိုင်ငံကစုံစမ်းရေးအဖွဲ့ကိုလာခွင့်ပြုနေမှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရခိုင်အရင်းနဲ့ပတ်သက်လို့ဒုသမနာဦးမြင့်စေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကအခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံနေဇာတိသွားပြီးစုံစမ်းစစ်ဆေးနေတာကြောင့်ဒါမဲ့ဩဂုတ်လမှာထုတ်ပြန်မှုရှိတဲ့ပြည်ရင်ဆန်သာဘအချက်လက်တွေကိုစောင့်ပြီးမှလူ့အခွင့်အရေးကောင်စီကဆုံးဖြတ်ချက်ချတင်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရသူဦးစော်တီကပြောပါတယ်
။အခုကတည်းကဒီလိုစစ်ဆေးမှုမလုပ်ဘူးလို့လည်းမမြင်ဘူး။ Criminal Rights Violation တွေလုံးဝမရှိပါဘူးလို့လည်းငြင်းဆိုနေတာမဟုတ်ဘူး။လက်တွေ့မှာဘလို့ဖြစ်လဲဘလို့ဒီပေါ်တက်တက်လဲဆိုတော့တိတိကျကျတရားဝင်ဘုဒ္ဓဘာသာကော်မရှင်ပြန်လာပြီးပြောတာဟိုတနေ့မှပြန်ရောက်တယ်။ဆိုတော့ကျွန်တော်တို့သက်ဆိုင်ရာနိုင်ငံအစိုးရနဲ့ဖွဲ့စည်းထားတဲ့ကော်မရှင်ရဲ့ဆောင်ရွက်ချက်တွေကမပြည့်သေးပါဘူး။ဒီကော်မရှင်ရဲ့ဆောင်ရွက်ချက်အစီအစဉ်ကထပ်ပေါ်လာတဲ့အချိန်ကြီးစောင့်ဆိုင်းရင်းကမလုပ်တင်ဘူးကဒါမေးချက်ရှိပါတယ်။ဒါကနိုင်ငံတကာလုံခြုံလို့ပြီး International Privacy ဖြစ်ပါတယ်။
ဒါပေမဲ့မြန်မာဒုသမနာဦးဆောင်တဲ့စုံစမ်းရေးကော်မရှင်ပေါ်အယုံအကြည်မရှိကြောင်းနဲ့သူတို့တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆန့်ကျင်တဲ့ဗက်လိုင်းမှုတွေရှိနေတယ်လို့ HRW လူ့အခွင့်အရေးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ် Brett Adams ကစွပ်စွဲဝေဖန်လိုက်ပါတယ
် So I don't trust that. I think that's not a serious suggestion. They are not independent. They've shown anti-Rohingya bias.
ကျွန်တော်အနေနဲ့ကတော့သူတို့ပေါ်အယုံအကြည်မရှိပါဘူး။သူတို့တုံ့ပြန်ချက်တွေဟာအလေးနဲ့ထားပြီးပြောဆိုနေတာမျိုးလို့မမြင်ပါဘူး။ဒုသမဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဟာလွတ်လပ်တဲ့စုံစမ်းမှုမလုပ်နိုင်လို့သူတို့ဟာရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့ဗက်လိုက်မှုရှိနေတာကိုမြင်ရပါတယ်။ဒါမဲ့ဩဂတ်စ်လမှာမြန်မာစုံစမ်းရေးကော်မရှင်ကအစီရင်ခံစာထုတ်မယ်ဆိုတာကလည်းဒါအချိန်ကျွဲနည်းတစ်မျိုးသာဖြစ်ပါတယ်။အစီရင်ခံစာတစ်စောင်ထွက်လာဖို့ကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီယောကျွန်တော်တို့ HRW နဲ့ AI လို့အဖွဲ့တွေကအဲ့ဒီလောက်အချိန်ယူခဲ့ဘူးဆိုတာမြင်နိုင်ပါတယ်
။မြန်မာစုံစမ်းရေးကော်မရှင်အဖွဲ့ကိုဒုသမရဦးမြင့်စွာဦးဆောင်ပြီးသူဟာစီစရလက်ထက်ခေါင်းဆောင်သူဖြစ်တယ်လို့စစ်ဗိုလ်ချုပ်ဟောင်းတူလည်းဖြစ်ပါတယ်ဒီစုံစမ်းရေးကော်မရှင်အပြင်ပြည်ထရေးနဲ့တပ်မတော်ဘက်ကလည်းဒီရခိုင်ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပေမဲ့ပွင့်လင်းမြင်သားတဲ့အစီရင်ခံစာမတွေ့ခဲ့ရတာကြောင့်မြန်မာအစိုးရကလုပ်နေတဲ့စုံစမ်းရေးကော်မရှင်ဒီအပေါ်မှာနိုင်ငံတကာကအယုံကြည်ကင်းမဲ့လာတာဖြစ်လို့လူ့အခွင့်အရေးကောင်စီကအခုလိုအဆုံးဖြတ်ချက်ချလိုက်တာပဲဖြစ်တယ်လို့ Brett Adams ကသုံးသပ်ပါတယ်တကယ်တော့ဒုသမရဦးမြင့်စွာဦးဆောင်တဲ့မြန်မာစုံစမ်းရေးကော်မရှင်ထဲမှာစစ်ဗိုလ်ချုပ်ဟောင်းတွေသာမကပဲလူ့သမဂ္ဂမှာအတွေ့အကြုံရှိခဲ့သူတွေတောင်ပါဝင်ဖွဲ့စည်းထားတယ်လို့မြန်မာသမ္မတရုံးကညင်းဆိုလိုက်ပြီးလူ့အခွင့်အရေးကောင်စီရဲ့မဲခွဲဆုံးဖြတ်မှုနောက်ကမှနိုင်ငံရေးတွေပါနေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်တီကပြောပါတယ
်ဒုသမဂ္ဂကော်မရှင်ဆက်တက်ကလာတဲ့ဗိုလ်ချုပ်ကြီးဟောင်းရှိတဲ့အတွက်မဟုတ်ဘူးဟုတ်ပြီအဲ့မှာပါတဲ့အဖွဲ့ရပြောရင်မွတ်စလင်ခရစ်ယာန်ဥက္ကဋ္ဌပါပါတယ်နောက်ကုလသမဂ္ဂတကယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာမှာလုပ်လာတဲ့ဒေါက်တာထွန်းမြတ်တို့လို့ဟိုဒုတိယအကြိမ်အတူတူရာဇဝတ်ကြီးလုပ်လာတဲ့လူရှိတယ်။နောက်ကုလသမဂ္ဂမှာ UN College မှာအကြောင်းကြီးလို့လုပ်လာတဲ့ဒေါက်တာအောင်ဆုံးတက်တို့ပါတယ်။ဆိုလိုတာကကျွန်တော်တို့ကဒါကိုစုံမဲ့ကြီးနေနေတာမဟုတ်ဘူး။ကျွန်တော်တို့ခိုင်မာတဲ့ထောက်ထားတွေရှိတယ်ဆိုရင်တို့အရေးယူသွားမှာဆိုတာပြသပြီးဖြစ်တယ်။အဲ့တော့ကျွန်တော်တို့ရဲ့ကြည်လွင်ရေးဆောင်ရွက်ချက်တွေကမပြည့်စုံသေးဘူး။သူရဲ့ investigation မပြည့်သေးတဲ့အချိန်မှာဒီလိုမျိုးလုပ်တာတော့ဒီအမှတ်တမ်းရှိရလားဒါသည်ဟိုလုံးဝနိုင်ငံရေးပါပ
ါနိုင်ငံကစုံစမ်းရေးအဖွဲ့စီလုပ်ဖို့ဆိုတဲ့လူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကလက်မခံငြင်းပယ်လိုက်ပြီးဥပပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့တုံ့ပြန်ထားတဲ့အတွက်ဒီကိစ္စမှာနိုင်ငံကအဖွဲ့အစည်းတွေကဘာတွေဆက်လုပ်လာနိုင်မလဲဆိုတာကလည်းတွေးစရာဖြစ်လာပါတယ် Brett Adams သုံးသပ်တာကတော့
Well, if they do take an official position of non-cooperation, then we will see an even stronger
response. If the UK government has been able to do this, then we will see an even stronger response. If the UK government has been able to do this, then we will see an even stronger response. If the UK government has been able to do this, then we will see an even stronger response. မြန်မာအစိုးရရဲ့ လူ့ခွင့်ရေးချိုးဖောက်မှုတွေကို ICC လို့ခေါ်တဲ့နိုင်ငံကရာဇဝတ်ခုံရုံးအထိဆွဲတင်လာတာမျိုးတွေဖြစ်လာနိုင်ပါတယ်
။နိုင်ငံကအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရကိုအချိန်ပေးခဲ့ပြီဖြစ်ပေမဲ့မြန်မာအစိုးရကလူ့ခွင့်ရေးကောင်စီညီလာခံမတိုင်ခင်အစီရင်ခံစာကိုတင်သွင်းနိုင်ခဲ့ခြင်းမရှိတာကအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဖြစ်တယ်လို့ HRW အဖွဲ့ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ။